Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင
်မင်္ဂလာညပါရှင
်ဒီကနေ့ညဖက်သတင်းတွေကိုတော့ကိုဇော်ဝင်လိုက်နဲ့ကျမနန်းလာတို့အတင်းပြတော့မှာပါအရှိတောင်အာရှဖီးစနဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးလေစိတ်တခုနားမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တေဆုံးခံရရတာတွေရှိပါတယ်တခါအမေရိကန်အရှိဘက်ကံရတာမှာမုံတိုင်းဝင်လို့ရေကြီးရေရှာနေချိန်မှာနိုင်ငံအနောက်ဖက်ကမ်းမှာတော့တော်မီတွေအကြီးကျယ်လောင်ကျွမ်းနေပါတယ်ဒီလိုသတင်းတွေကြားမှာပါမဆွမ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသောရရှင်နေနာဆင်ရမယ်တနင်္လာနေ့ညပိုင်းအစည်းအဝေးတွေမှာတော့ VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေမှာတက်မတော်ကိုဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းတွေဆောင်းပါတွေရေးသားပေးဖို့လို့ဖန်စီထိန်းသိမ်းလိုက်တာလို့တက်မတော်သတင်းမှပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီပေါ်မှာ VOA မြန်မာပိုင်းဌာနမှရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
ဦးစီသူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖန်စီရဲဆိုတဲ့နေရာမှာ VOA ကိုသတင်းဆောင်းပါရေးသားပေးဖို့လို့ဆိုတဲ့ဆွဲချက်နဲ့ဖန်တယ်ဆိုရင်တော့ဒါဟာသတင်းသမားတယောက်ကိုရာခံတာ
VOA ဌာနမှရဲ့တုံ့ပြန်ချက်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ကိုဗစ်လူနာကိုကူညီပေးနေတဲ့သူတွေကိုအာဏာပိုင်တွေကချိန်ချောင်နေပါတယ်။ကြားဘော်လခဲနဲ့မူဆက်ပန်ဆိုင်ဘက်မှာတော့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကုစုံဝင်းတိုင်းတို့ပြောပြပေးကြပါအောင်ရှင်။
အရှေ့တောင်အာရှခီးစင်းနဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ
် The United States is deeply committed to advancing respect for human rights at home and abroad In our meeting today the Prime Minister
ဒီမှာရောဒီပါနိုင်ငံတွေမှာပါစုအခွင့်အရေးကိုတိုးပြီးတော့လေးစားလိုက်တာပေါ့အမေရိကန်ပြည်ထောင်စုကအလေးနဲ့ချပါတယ်ဒီနေ့အစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်အလက်တွေကိုဝန်ကြီးချုပ်နဲ့ဆွေးနွေးပါတယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့အတူပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူတမရကမလာဟဲရစ်ကပြောဆိုသွားတာပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝန်ရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးသွင်းခဲ့တယ်လို့လည်းသူတမရကဖြစ်တဲ့အတွင်းပြောဆိုပါတယ်အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသူတမရဟဲရစ်ကအလေးနဲ့ပြောဆိုပါတယ်အရှေ့တောင်အရှဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုအလေးနဲ့ထားပြောဆိုတဲ့တစ်ချိန်ထဲမှာတောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့ရေကြောင်းသွားလာမှုတွေမှာစီးမြင်းအခြေခံနဲ့နိုင်ငံတကာစနစ်တရထားရှိရေးကိစ္စကိုလည်းသူတမရကဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာဦးစီးဦးဆောင်နိုင်ငံအဖြစ်နဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဂျာကိုအလေးနဲ့ထားတယ်လို့လည်းသူတမရကပြောပါတယ်။တနင်္လာနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးပွဲမှာဥရယာတီပြောင်းလဲမှုတိုက်ဖြတ်ရေးကိစ္စနဲ့ကယောဂါတိုက်ဖြတ်သားစီရေးကိစ္စတွေကိုလည်းပါဝင်ပါတယ်။သူတမရကမလာဟဲရစ်ရဲ့ဒီခီးစဉ်အတွင်းစင်ကာပူနိုင်ငံကခီးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံမှုရှိသလိုညနေပိုင်းမှာတော့ဗီယက်နမ်နိုင်ငံကိုခီးစီးခီးဆက်မှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံကတပ်ဖွဲ့တွေထွက်ခွာရမယ်ဩဂုတ်လ31ရက်နေ့ဟာနောက်ဆုံးကန့်သတ်ရဖြစ်ပြီးတက်တန်းထပ်တုံးမပြေနိုင်ဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်။တပ်ဖွဲ့တွေဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးထွက်ခွာပေးမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောထားပေမဲ့အာဖဂန်ထဲမှာရှိတဲ့အမေရိကန်တွေအားလုံးကိုကဲထုတ်နိုင်ရေးအတွက်တပ်ဖွဲ့တချို့တက်တန်းတိုးပြီးနေဖို့လူကောင်းလိုမယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီလိုတက်တန်းတိုးတာဟာအာဖဂန်ကိုသိမ်းပိုက်ထားတဲ့ရက်ထပ်တိုးတာနဲ့အတူတူပဲလို့ဗြိတိန်အခြေစိုက်စကိုင်းရုပ်တံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းတာလီဘန်ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ
် President Biden announced this agreement that until 31st of August they would withdraw all their military forces
ဩဂုတ်လ31ရက်နေ့မှာထွက်ခွာပေးမယ်ဆိုတဲ့ကန့်သတ်ချက်ဟာချိုးဖောက်လို့မရတဲ့သဘောတူညီချက်ဖြစ်ပါတယ်။အဲ့ဒီနေ့မှာတပ်ဖွဲ့တွေအားလုံးထွက်ခွာပေးသွားမယ်လို့သမ္မတဘိုင်ဒန်ကပြောထားပြီးဖြစ်ပါတယ်။အဲ့ဒါကြောင့်တက်တန်းတိုးရင်အာဖဂန်ကိုသိမ်းပိုက်ထားတဲ့ရက်တိုးတာနဲ့အတူတူပါပဲ။တက်တန်းတိုးစရာမလိုတဲ့အတွက်တိုးလိုက်ရင်နှစ်ဖက်ယုံကြည်မှုတွေပြက်ပြားသွားစေနိုင်ပါတယ်။တကယ်လို့သူတို့ကတက်တန်းတိုးပြီးသိမ်းပိုက်ထားအောင်မယ်ဆိုရင်တစ်ဖက်ကလည်းတုံ့ပြန်ဖို့အခြေအနေတွေဖြစ်သွားစေနိုင်ပါတယ်လို့ပြောသွားတာပါ။တန်ပြည်တွင်းကအာဖဂန်တွေအလုံးရင်းနဲ့ထွက်ပြေးနေကြတာဟာတာလီဘန်တွေကိုကြောက်လို့မဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဆူဟီရှာဟင်းကညင်းဆိုလိုက်ပြီးစစ်ပွဲရထွက်ပြေးနေကြခြင်းဖြစ်တယ်လို့ပြောပါရခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူလေစိတ်မြောက်ဖက်ကိနာမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့အမည်မသိတပ်ခတ်သူတွေရဲ့လက်ထက်နဲ့အာဖဂန်လုံခြုံရေးတပ်သားတို့တေဆုံပြီးတော့၃ဦးဒဏ်ရာရခဲ့တဲ့အကြောင်းဂျာမနီစစ်တပ်ဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီပစ်ခတ်တပ်ခတ်မှုမှာအမေရိကန်တပ်ဖွဲ့တွေနဲ့ဂျာမနီတပ်ဖွဲ့တွေပါဝင်ပတ်သက်နေတယ်လို့လည်းဂျာမနီစစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အာဖဂန်မြို့တော်ကိုတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းကဘူလေစိတ်ဟာအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုအတွက်ကယ်ဆယ်ရေးလုပ်ငန်းတွေအဓိကလှုပ်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ကယ်ဆယ်ရေးလေယာဉ်တစ်စီးစီးပေါ်တက်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အာဖဂန်ပြည်သူတွေလည်းလေဆိပ်နက်မှအုံလိုက်ကျင်းလိုက်စောင့်နေကြတာပါလွန်ခဲ့တဲ့အနှစ်20ရုံးကလိုအစ္စလာမစ်ဥပဒေအတိုင်းတင်းကျပ်စွာအုပ်ချုပ်လာမှကိုကြောက်ပြီးတော့အခုလိုပြည်ပကိုထွက်ခွာဖို့ကြိုးစားနေကြတာပါအမေရိကန်ကလည်းကနအူးရီမန်ထားသလိုတနေ့ကိုလူ9000ကနေ9000ကျားကယ်ထုတ်ဖို့အစီအစဉ်တွေအထမမြောက်ပဲဖြစ်နေပါတယ်အခုလိုလေဆိပ်မှလူတွေတိုးဝင်နေတဲ့မြင်ကွင်းကြောင့်အမေရိကန်ရဲ့ကယ်ဆယ်ရေးကြိုးပမ်းချက်တွေအပေါ်ဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဒုက္ခသည်တွေကိုတောင်ကိုရီးယားမှာရှိတဲ့အမေရိကန်စစ်အခြေစားစခန်းတွေမှာယာယီထားဖို့အမေရိကန်နဲ့တောင်ကိုရီးယားအကြားကနအုပ်ဆွေးနွေးမှုတွေရှိခဲ့တယ်ပေမဲ့တိုးတက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုမှုတွေမရှိခဲ့ကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချုံအီယွန်းကလွတ်တော်ကြားနာပွဲအတွင်းပြောလိုက်ပေမဲ့လွတ်တော်အမတ်တွေကမေးခွန်းထပ်မေးကြတဲ့အခါမှာတော့အမေရိကန်ဘက်ကကနအုပ်မြစ်တာရခိုင်နာမျိုးရှိခဲ့ကြောင်းဝန်ခံခဲ့ပါတယ်အမေရိကန်တို့အနေနဲ့သူတို့ရဲ့စစ်အခြေစားစခန်းတွေကိုဒုက္ခသည်တွေအတွက်အသုံးပြုလိုတဲ့ဆိုရင်တောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်ကိုရယူရမှာဖြစ်ပါတယ်1950ခုနှစ်ကနေ53ခုနှစ်ကြာဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲရဲ့အကျိုးဆက်အဖြစ်နဲ့လက်ရှိတောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့2000ခွဲလောက်တပ်ဆွဲထားပါတယ်။ကိုရီးယားစစ်ပွဲဟာညီညာရေးသဘောတူညီချက်ရပြီးပြီးဆုံးသွားတာမဟုတ်ဘဲအပြစ်ခတ်ရစဲရေးသဘောတူညီချက်ရယူထားတဲ့အစ်စ်နဲ့သာအဆုံးသတ်သွားခဲ့တာပါ။လက်ရှိမှာတော့အာဖဂန်ကခေါ်ထုတ်ထားတဲ့ဒုက္ခသည်အများစုကိုကာတာနိုင်ငံမှာယာယီဆောင်ရှောက်ပေးထားပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့သတင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အညင်ပေါ်စရာဖြစ်နေတဲ့တိုင်ဝမ်ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုသမရစိုင်အင်ဝမ်ကတနင်္လာနေ့မှာပထမဆုံးထိုးနှံခဲ့ပါတယ်။ပြည်သူတွေကကာကွယ်ဆေးစတင်ထိုးနှံပေးတဲ့နေ့မှာပဲသမရကအခုလိုပထမဆုံးဆေးထိုးခံခဲ့တာပါ။ဆေးဖက်ဆိုင်ရာစီကံထိန်းသိမ်းရေးအဖွဲ့ကအရေးပေါ်အထုံးပြုခွင့်ရမှထားတဲ့တိုက်ပေအခြေဆိုင် Medigan Vaccine Biologics Corporation ထုတ်ကိုဗစ်ကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်လို့တိုင်ဝမ်ကဆေးပညာနဲ့သိပ္ပံပညာရှင်တွေရဲ့စိုးရိမ်မှုတွေတော့ရှိနေတာပါ။ဒါကနယူးဇီလန်နိုင်ငံမှာတော့အင်္ဂါနေ့ထိချမှတ်ထားတဲ့ကိုဗစ်ကာကွယ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုဝန်ကြီးချုပ်ဂျက်စင်တာအာဒန်ကတောက်ကြနေအထိဒီကနေ့ပဲရက်တိုးလိုက်ပါတယ်။ကာယောဂါဆက်ပြီးတော့ကူးစက်ပြန့်နှံ့နေသလားဆိုတဲ့ data အချက်အလက်တွေရဖို့အခုလိုရက်တိုးလိုက်တာလို့ဝန်ကြီးချုပ်ကပြောပါတယ်။တခါတရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးအဓိကထိုးပေးနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဂျကာတာမြို့နယ်လူဦးရေ90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအဖြစ်ထိုးထားပြီလို့တာဝန်ရှိသူတွေကမနေ့ကပဲကြေညာပါတယ်။ဂျကာတာမှာလူဦးရေ10တန်းကျော်ရှိပါတယ်။တခါကိုဗစ်တတိယလိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာလည်းကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်အထက်တွေကိုတရုတ်ပြည်တို့ကာကွယ်ဆေးတွေထိုးနှံပေးနေပါတယ်။မြန်မာမှာလက်ရှိချိန်ထိပိုကူသူ3,500ကျော်နဲ့သေဆုံးသူက14,000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လကျော်လာတဲ့အထိအာဏာသိမ်းကောင်စီကိုရောရွေးကောက်ခံလွတ်တော်အမတ်တွေနဲ့ AP လ16ရက်နေ့မှာဖွဲ့စည်းလိုက်တဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုပါနိုင်ငံတကာကအစိုးရအဖြစ်အသိအမှတ်ပြုတာမရှိသေးဘူးလို့ SACM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကပြောပါတယ် NUG နဲ့စစ်ကောင်စီနှစ်ခုအကြားဘယ်သူကတရားဝင်အစိုးရဖြစ်တဲ့လဲဆိုတာနဲ့ပတ်သက်လို့ဒီမိုကရေစီစံနှုန်းတွေဥပဒေလမ်းကြောင်းအရတရားနည်းလမ်းမှန်ကန်မှုရှိမရှိဆိုတာတွေအပြင်ပြည်သူလူထုရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားခြင်းရှိမရှိဆိုတဲ့အချက်တင်နဲ့နှိုင်းယှဉ်ပြီး SACM အဖွဲ့ကစုထားတဲ့သူတေသနာစာတမ်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရအသစ်တရားကိုအတိအမှတ်ပြုဖို့အတွက်နိုင်ငံတစ်ခုချင်းစီကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လှုပ်ပေးနိုင်ပေမဲ့ရေးပေါ်အားဖြင့်အဲ့ဒီလိုတနိုင်ငံချင်းစီကဆုံးဖြတ်ပြီးလှုပ်လို့မရှိကြဘူးလို့ဆိုပါတယ်။အခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းမှုနဲ့ကြုံလဲရတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာတော့ပြည်ပတိုင်းပြည်တွေအနေနဲ့တစ်ဖက်မှာတိုင်းပြည်အာဏာကိုမတရားတဲ့နည်းနဲ့ရယူထားတဲ့အစုအဖွဲ့ကိုအတိအမှတ်မပြုမိဖို့ရှောင်ရှားနေတဲ့တစ်ချိန်တည်းမှာပဲတန်တမာဆက်ဆံရေးတွေထားလို့တဲ့ဆန္ဒရှိကြတဲ့အတွက်ဖြစ်တယ်လို့ SACM ကပြောပါတယ်။နိုင်ငံတကာအစိုးရ နိုင်ငံတကာကအစိုးရတရားကိုအတိအမှတ်ပြုဖို့စဉ်းစားကြတဲ့နေရာမှာတိုင်းပြည်ကိုထိန်းချုပ်ထားတဲ့အစုအဖွဲ့ဒီမိုကရေစီနီလအရာတရားဝင်ခြင်းရှိမရှိဆိုတာနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်ခြင်းရှိမရှိဆိုတဲ့အချက်၃ချက်ထည့်သွင်းစဉ်းစားကြရရှိတယ်ဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအရှေ့မြောက်ဘက်ပိုင်းမှာအပူပိုင်းမုန်တိုင်းအွန်လင်းကုန်းတွင်းပိုင်းကိုတဖြည်းဖြည်းဝေရောက်တိုက်ခတ်နေတာကြောင့်ဒေသတချို့မှာဒီကနေ့ထပ်ပြီးတော့မိုးသည်ထန်လာနိုင်ခြင်းရှိပါတယ်။နယူးယောက်၊နယူးဂျာစီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလည်းမနေ့ညကမိုးသည်ထန်စွာရွာသွန်းခဲ့တာပါ။ဒီကနေ့မှာတော့အွန်လင်းမုန်တိုင်းရဲ့အလဲဘဟုချက်ကနိုင်ငံအရှေ့ဘက်ကန်ယူရာနဲ့မလန်မကန်ထိရောက်လာနိုင်ပြီးတော့အင်္ဂါနေ့မနေ့မှာတော့အတ္လန္တိတ်တမုတ်တရားဖက်ဦးတည်သွားနိုင်တယ်လို့အမေရိကန်အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားတာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာလက်တလောဖြစ်နေတဲ့ပြည်ပခါတွေကြောင့်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့မတန်ဆွမ်းသူများအိုလံပစ်အားကစားပြိုင်ပွဲကိုအာဖဂန်ကစားသမားတွေဝင်ရောက်မရှင်ပြန်နိုင်တဲ့အပေါ်သူတို့အနေနဲ့သေဆွေညီညွတ်စွာရည်တင်ကြောင်းပြသတဲ့အနေနဲ့အာဖဂန်နစ္စတန်အလံကိုပါတည်ဆောင်ချီတက်သွားမယ်လို့ IPC နိုင်ငံတကာမတန်ဆွမ်းသူများအိုလံပစ်ကော်မတီဥက္ကဋ္ဌ Andrew Parsons ကပြောပါတယ်
But one thing that I would like to inform you is that we will include the Afghanistan flag in the ceremony as a sign of solidarity.
အာဖဂန်ကမတန်ဆွမ်းသူများအိုလံပစ်အားကစားသမားတွေနဲ့သိစီညီညွတ်စွာရည်တီကြောင်ပြတာတဲ့အနေနဲ့ဒီမတန်ဆွမ်းသူများအားကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာအာဖဂန်အလံပါကင်ပြီးတော့ချီတက်ပေးဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အာဖဂန်အလံကိုတည်ဆောင်ပေးဖို့ UNHCR ဒုက္ခသည်များကိုယ်စားလှယ်ကိုမြစ်တာရခံထားပါတယ်လို့ပြောတော့တာပါ။ဒါပေမဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲဒီကာလမှာ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်အားကစားသမားတွေဒီထိထားနေထိုင်ကြဖို့လဲ IPC ကသတိပေးထားပါတယ်ခင်ဗျာ။
တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုစောဝင်းလိုင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ် VOA မြန်မာပိုင်းရဲ့ဆောင်မရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အိမ်ဆောင်အစိုးရပေါ်မှာမတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာလို့တက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်လက်တလုံးမှာတော့စစ်ကောင်စီဘက်ကဥစီသူအောင်မြင့်ကိုပုံမှန်55ကာကြီးပုံမှန်124ကာကြီးတွေနဲ့တရားစွဲဆိုထားပါတယ်အခုလိုမျိုးစစ်ကောင်စီဘက်က VOA ဆောင်မရှင်ဥစီသူအောင်မြင့်နဲ့ပတ်သက်လို့သတင်းထုတ်ပြန်တဲ့အပေါ်မှာ VOA မြန်မာဘက်ရဲ့ဌာနမှဦးတန်းလွင်ထွန်းရဲ့အမြင်ကိုကျွန်မစုမဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ကျွန်တော်အနေနဲ့ပထမအဦးဆုံးပြောရရင်တော့ VOA ဟာသတင်းတွေကိုအမှန်ကန်ဆုံးနဲ့အမျှတဆုံးဖြစ်အောင်စီစစ်ပေးနေတဲ့သတင်းဌာနတစ်ခုဖြစ်တယ်ဆိုတာပဲဖြစ်ပါတယ်ကျွန်တော်တို့ဘယ်ဘက်ကမှမလိုက်ပါဘူးအဲ့တော့မြန်မာနိုင်ငံကအလွတ်တန်းသတင်းသမားတယောက်ဖြစ်တဲ့ဦးစီသူအောင်မြင့် VOA ကိုပေးပို့တဲ့သတင်းသုံးသပ်ချက်ဆောင်မတွေဆိုရင်လည်းအချက်လက်ကိုအခြေခံပြီးတော့သုံးသပ်ရေးသားထားတာတွေဖြစ်စီဖို့ပဲကျွန်တော်တို့အဓိကထားပြီးတော့စီစစ်ပြီးတော့အမှန်လွင့်ပေးနေတာဖြစ်ပါတယ်။အဲဒါကြောင့်မလို့ဒီဦးစီသူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖမ်းဆီးရဲဆိုတဲ့နေရာမှာ VOA ကိုသတင်းဆောင်သားရေးသားပေးပို့လို့ဆိုတဲ့သွေးဆွဲချက်နဲ့ဖမ်းတယ်ဆိုရင်တော့ဒါဟာသတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့ပြောချင်ပါတယ်။ဖြစ်ပြနေတဲ့အခြေအနေတွေကိုထောက်ပြရေးသားဖို့ဆိုတာဟာသတင်းသမားတွေရဲ့အဓိကတာဝန်ဖြစ်ပါတယ်။အဲတော့အဲ့လိုမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့ပဲကျွန်တော်အနာလိုက်ကိုပြောချင်ပါတယ်။နောက်ထပ်ပြောချင်တာကတော့ဥစီတို့အောင်မြင့်ကိုအများဆုံးတွေ့ပေးပါလို့လည်းတောင်းဆိုချင်ပါတယ
်။ဒါကတော့ဥစီသူအောင်မြင့်နဲ့ VOA ဆောင်မရှင်ဦးစီသူအောင်မြင့်နဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းရဲ့သဘောထားမြင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ COVID-19 ဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါရစေ။ရန်ကုန်တိုင်းမှာ COVID တတိယလှိုင်းဖြစ်နေတဲ့အချိန်မှာလူမမာရှိတဲ့အိမ်ကြီးအတွက်အစားအသောက်တွေ၊ဆေးဝါးတွေဒီလိုအပ်တာတွေကူညီပေးနေတဲ့ပရဟိတကူညီပေးနေသူတချို့ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာမျိုးတွေလုပ်နေပါတယ်။တချို့ဆိုရင်ချင်းချောက်ခံရတဲ့အထိဖြစ်တယ်လို့ကိုရွေ့ကျုံကသူက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလေးမှပြောပြပေးပါရှင်။
ကိုဗစ်ကရောဂါကူးစက်ဖြစ်ပွားမှုမြင့်တက်နေချိန်ရန်ကုန်တိုင်းထဲမှာအကူအညီလိုအပ်နေသူတွေအတွက်အစားအသောက်ဆေးဝါးအောက်ဆီဂျင်စတဲ့လိုအပ်ချက်တွေကိုပရဟိတစေတနာရှင်တွေကအကူအညီဖြည့်ဆည်းပေးနေကြတာပါ။အဲဒီလိုကူညီကြသူတွေကအရှိကျေးဇွန်ဆိုတဲ့အသင်းကတော့ဂျော်လာတွေကစားလို့အကူအညီလိုအပ်လို့အိမ်ရှိမှအလံပြူအလံဝါထောင်ထားပြီးအမှတ်အသားပြုထားတဲ့နေအိမ်တွေအတွက်ဆန်စီဆေးဝါးနဲ့အစားအသောက်စတဲ့အကူအညီတွေအခမဲ့လိုက်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်အကူအညီလိုက်ပေးနေတဲ့သူတို့အဖွဲ့ဝင်တွေအနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့မကြာခဏတားဆီးစစ်ဆေးတာခံနေရတယ်လို့ချင်းချောက်တတိပေးမှုတွေလည်းခံနေရတယ်လို့အရှိကျေးဇူးအသင်းတာဝန်ရှိသူတို့ဖြစ်တဲ့မတ်သီရပီက VOA ကိုပြောပါတယ်
။ဒါနဲ့ဆက်စပ်ကုန်းထိတ်မှာကျွန်တော်တို့ အမြဲတမ်းတားတယ်တားပြီးတော့အမြဲတမ်းကျွန်တော်တို့ကောင်းကောင်းဒုက္ခပြီးတယ်ဒီစံထုတ်တွေကဘဒို့ထောက်ပံ့မှုဆိုအမြဲတမ်းဒုက္ခပြီးတယ်ပြီးရင်အခုကျွန်တော်တို့ချင်းကြောက်တာလေငါတို့ရှာနေတဲ့ထောက်ပံ့တဲ့အဖွဲ့တွေထံမှာနေလို့ပါတယ်ဆိုရင်နေလို့တက်ပြစ်မယ်ဆိုပြီးကျွန်တော်တို့ချင်းထောက်တယ်ဒီတော့စံနေအများကြီးပဲနေလို့ဘဒို့ကိုတော့ထောက်ပံ့ပါလဲဘယ်စီဗီအောင်တက်ပြစ်ပါလဲဘယ်တော့တဲ့နဲ့အဆက်တွေရှိလဲဒါမျိုးတွေမေးတယ်အတင်းချက်ကိုမေးတာအဲ့ဒီဖျားပေးပြီးမေးခိုင်းတာသူတို့လူချင်းနဲ့အဖြေကိုမရမှာရှင်ပါနော်ကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ခဲ့တဲ့အတော်ကိုကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ဘူးကြောင်းမပြောတယ
်အကြမ်းမဖက်အာနာဖီဆန်နေကြတဲ့ CDM ဝန်ထမ်းတွေအတွက်ကူညီသေးသလားဆိုတာအဓိကမေးတယ်လို့သူကပြောပါတယ်အရှိကျေကျော်ဘရာဟီတာအသင်းရဲ့အသင်းဝင်အများစုကအမျိုးသမီးတွေဖြစ်ကြပါတယ်ဘရာဟီဒာကူညီနေသူမွတ်စလင်အမျိုးသမီးတချို့ဆိုမျက်နာမှာဖုံထားတဲ့အကာအကွယ်တွေကိုပါလုံခြုံရေးတွေကအတင်းဖယ်ရှားပြခိုင်းတယ်လို့မက်သရပီကပြောပါတယ်
ထောက်ပံ့မှုအတွက်စီရီယန်ကိုထောက်ပံ့မှုတွားတာမဟုတ်ဘူးဒုက္ခရောက်နေတဲ့အိမ်ကြီးအလံထောင်တဲ့အိမ်ကြီးကဟိုနေမကောင်းတဲ့အိမ်ကြီးကအကူအညီလှမ်းတောင်းတာပေါ့နော်ဒိစာတွေကပျောက်တော့ရှိရတယ်တောင်းတပုံတင်ငန်းကျုံအဲ့လိုပြတာအလိုအဲ့ဒါကိုအတင်းမဟုတ်ဘူးကျွန်တော်တို့ကမွတ်စလင်ကြီးဆိုတော့နီကတ်အုပ်ထားလीနီကတ်အုပ်ထားတော့အဲ့တော့နီကတ်တွေကိုလှန်ခိုင်းနေမျက်နှာတွေကိုပြခိုင်းနေဓပုံကြီးရိုက်တယ်ကျွန်တော်တို့စံထုတ်တွေကိုကားတွေကိုလည်းဓပုံကြီးရိုက်တယ်အဲ့ကားမောင်းတဲ့လူတွေကိုလည်းလိုင်းစင်းနေဓပုံကြီးရိုက်တယ်ပေါ့နော်အဲ့ဟိုရိုက်ဟိုရိုက်ပြီးတော့ကျွန်တော်တို့ဘဒုကိုထောက်ပံ့မှလည်းဖြေးပြီးမဖြေးရင်တက်ပြစ်မယ်ဘာဖြစ်တယ်ညာဖြစ်တယ်နေကျွန်တော်တို့ချင်းချောက်တယ်ပေါ့နော်
အခုလိုလက်နက်ကိုင်းလုံခြုံရေးတွေကစစ်ဆေးချင်းချောက်နေတာမို့တချို့အသင်းဝင်တွေကတော့စိုးရိမ်ကြောက်လန့်နေကြပါတယ်
တကယ်အခက်အခဲရှိတဲ့လူတွေကိုတွားလူနေတာဖြစ်တဲ့အတွက်သူတို့နဲ့ဘယ်လိုပြောမလဲဥပဒေနဲ့မကိုင်းညီတဲ့လူတွေပေါ့နော်တွားပေးတာမဟုတ်လေ။နောက်တော့စီရင်သမားတွေလည်းပေးတာမဟုတ်ဘူး။တိုးကြုံတောင်ကြားလူတွေလည်းတပေးတာမဟုတ်တဲ့အတွက်ဘယ်လိုပြောမလဲအဲ့လိုမျိုးလမ်းမှာမသိစေချင်ဘူးပေါ့နော်။သမားတို့အဲ့လိုမျိုးအရင်စစ်ဆေးပြီးတော့ဘယ်လိုပြောမလဲနှင်းကလေးတွေပဲဆိုတော့ကြောက်တယ်လေ။အဲ့တော့အဲ့လိုမျိုးကြီးတွေမလုပ်စေချင်ဘူး။
ကိုဗစ်ကရောဂါဖြစ်နေချိန်အိမ်ပြန်ထွက်ဖို့အခက်အခဲရှိသူတွေဈေးမဝင်နိုင်သူတွေအတွက်ကူညီနေတာဖြစ်လို့ခုလိုပိတ်ပင်စစ်ဆေးတာတွေမလုပ်စေချင်ဘူးလို့အခမဲ့ပရာဟီတာကူညီနေတဲ့အရှင်ကြီးကျော်အသင်းကပြောပါရယ်ဒီချိန်ချောက်ခံရတဲ့အခြေအနေကိုမေးမြန်းဖို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရပါဘူးရှင်
ဒါကတော့ကိုဗစ်လူမမာတွေကိုကူညီပေးနေတဲ့ပရာဟိတသမားတချို့ကိုအာဏာပိုင်တွေဘက်ကချင်းချောက်နေတဲ့အခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကမြို့ကြီးတွေမှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရသူနဲ့တေဆုံးသူအရေအတွက်ကတော့ရွန်နေစာပြုလာနေပါတယ်။ဒါပေမဲ့ကျေးလက်နဲ့မြို့စုံဒေသတွေမှာတော့ရောဂါကူးစက်နှုန်းကမကျသေးပါဘူး။ရောဂါထိန်းချုပ်ကာကွယ်ရေးအတွက်ကိုလည်းကိုထုကိုထစနစ်နဲ့ပဲဆောင်ရွက်နေကြရဆဲဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမမျှသင်အောင်ပြောပြပေးပါရှင်။
ကိုဗစ်တတိယလိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဇူလိုင်လပိုင်းကကပ်ရောဂါကူးစက်သေဆုံးသူတစ်ချိန်ထိုးမြင့်တက်ခဲ့ပြီးတော့အခုဩဂုတ်လကုန်ပိုင်းမှာနည်းနည်းပြန်ကျစားပြူလာတယ်လို့မြေပြင်မှာကူညီဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းမြို့ပြနဲ့ဝီးတဲ့အစွန်ဖျားဒေသအပါအဝင်ကျေးရွာတွေမှာတော့ရောဂါကူးစက်မှုနှုန်းကကျသွားပုံမရှိသေးပါဘူး။အေယာဝတီတိုင်းပုဂလီမြို့နယ်အတွင်းကဂရုံဂဏိကျေးရွာမှာဆိုရင်ကိုဗစ်ထိန်းချုပ်ရေးကော်မတီဖွဲ့ပြီးတော့ positive လူနာတွေအတွက်ကိုရူကိုဒါစင်တာဖွင့်ထားပါတယ်။အလူရှင်တွေပရာဟိတကူညီသူတွေပူပေါင်းပြီးတော့ဖွင့်ထားတာပါ။ဖျားနာသူတွေနဲ့ယောဂတန်တရားရှိသူတွေကိုတနေ့တာစစ်ပေးနိုင်သလောက်စစ်ပေးနေပြီးတော့အတီးပြူလူနာတွေကိုတော့ကိုဗစ်စင်တာမှာထားပြီးအောက်ဆီဂျင်ကျသူတွေကိုဈေးရုံကိုပို့ဆောင်ပေးတယ်လို့ကိုဗစ်တိုက်ဖျက်ရာမှာပါဝင်တဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
။ပထမတစ်ပတ်လောက်ကတော့နည်းနည်းလေးအသေးတောက်ဖေးများသွားတယ်40ကျော်လောက်ဖြစ်သွား။တနေ့တည်းတစ်ခါလေး2ယောက်လောက်3ယောက်လောက်အဲ့လိုမျိုးလေးဖြစ်သွားတယ်။နောက်ပိုင်းကျတော့နည်းနည်းတော့ကျဲသွားပါပြီ။ကျဲတဲ့မှာညီမကြီးဆက်ရှိနေတဲ့သဘောပါပဲ။ကိုလိုစီမှာနည်းဆုံးအဆုံဆုံးဖြစ်နေတာ။အဆုံဆုံးဖြစ်နေခါကျတော့မြို့မှာတော့ကျဲသွားပြီ။ဒီမှာတောင်းနေမပြေတဲ့လူတွေရှိတဲ့ခါကျတော့ကျဲလက်မှာဒူတိုင်းမဲ့တိတ်လျက်တိပညာနည်းနည်းအားနေတဲ့ခါကျတော့အပြင်ထွက်ပါညာရှိတယ်လေ။အဲ့မှလည်းကုသမှုနှောင်းကများသွားတာပါပဲ
။ဒီလိုကိုထူကိုထားစနစ်နဲ့ကယောဂတိုက်ဖြစ်နေကြတဲ့ဂဒုံဂဏိကြီးရွာမှာစေတနာရှင်တွေရဲ့အလှူငွေနဲ့ကိုဗစ်ရောဂါပိုးရှိမရှိရွာလုံးကျွတ်စစ်ပေးနိုင်မှုကိုလည်းဆောင်ရွက်နေတယ်လို့ပြောပါရယ်။ကျမ၏ဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတစ်နေ့ကို150ဝန်းကျင်မှာရှိပါတယ်။အခုလိုကိုဗစ်ကြောင့်သေဆုံးသူနဲ့အတူပြုလူနာအစင်းတွေဟာမြေပြင်အခြေအနေနဲ့ကွဲလွဲမှုတွေရှိနေတယ်လို့ကယောဂါတိုက်ဖြတ်ရေးမှာပါဝင်နေတဲ့ပရဟိတအဖွဲ့တွေနဲ့ကျမ၏ပညာရှင်တွေကမှတ်ချက်ပြုထားပါတယ်။ရန်ကုန်တိုင်းထန်းတပင်မြို့နယ်မှာလက်ရှိဖြစ်နေတဲ့မြေပြင်အခြေအနေနဲ့အတူပြုထုတ်ပြန်တဲ့စီးရင်တွေဟာကွာဟမှုရှိတယ်လို့ပရာဟိတအဖွဲ့ဝင်တဦးကပြောပါတယ်
ဘလို့ကွာဟမှုရှိနေလဲဆိုလို့ရှိရင်ဖန်တမင်မှာတည်ဆုံးတဲ့လူကြီးရများတယ်အ အဲ့ဒီဆက်တဲ့လူကြီးရေဘယ်လိုများလဲဆိုရှင်ဒီတိုင်းမဲ့အရက်ထုံလန်းစင်လာနေပဲမြေမြုပ်ကြတာပေါ့နော်ဒါပေမဲ့လားဘာရောကနေတည်တယ်ဆိုတော့ဥစ္စာကိုတက်စစ်တိုင်းမရှိဘူးတက်စစ်တိုင်းဖြစ်တဲ့ခါကျတော့အဲ့စီးရင်တွေဟာတင်းနှုံးစီးရင်တွေဟာအခုနိုင်ငံတော်ကထုတ်ပြန်တဲ့အတိုင်းဟာတခါတည်းမရောက်ဘူးမရောက်ဘူးပေါ့နော်
ဇူလိုင်လတုန်းကကယောဂအစုလိုက်ကုဆက်ခံရသူတွေရှိခဲ့တဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုချိန်မှာယောဂကုဆက်ခံရသူနဲ့တေဆုံးသူဥယျာဉ်ရောကြလာပြီဆိုပေမဲ့နောက်ဆက်တွဲအခက်အခဲတွေလည်းရှိပါတယ်နိုင်ငံရေးနဲ့ကယောဂအခြေအနေကြောင့်အရင်ကထက်စားတောက်နေထိုင်ရေးပိုခက်ခဲလာတဲ့သူတွေများလာတယ်လို့စေတနာရှင်လောပီတူကပြောပါတယ
်ဟုတ်ကဲ့ကြပါဘောနော်ကာဝန်နေကြီးတက်တယ်တဲ့ပြည်သူတွေတော်တော်လေးဒုက္ခရောက်နေကြပြီအလုပ်တွေလည်းပိတ်ထားတယ်ရောင်းနေလည်းပိတ်တော့အလုပ်ကံမရှိပါမရှိတော့ဟုတ်မိရတဲ့အနှံ့တိုင်းမှာတော်တော်လေးကိုသူတမင်းတဲ့ဆားဖို့တော့မှအချိန်မပြေးမိသားစုအများကြီးတွေ့နေရအဲ့တော့ကြောင့်ကျွန်တော်အခုနောက်ပိုင်းတောင်းချောက်ကျွန်တော်အဲ့ဒီတင်တာရဲ့အဖွဲ့တွေဒီလောလောလဆသမားတွေကျွန်တော်စံတို့စီတို့ဒီစားတဲ့ဒီစားနပ်ရိက္ခာတွေကိုတောင်းချောက်လိုက်လှူပေးနေပါဘူးတမင်းတဲ့ဆားဖို့တော့ပတ်သက်မရှိမိသားစုအများကြီးတော်တော်လေးဒုက္ခရောက်နေကြတော့ဗောနော်ဟုတ
်ကျမကြီးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီရင်အရာဆိုရင်ပြည်တွင်းမှာကိုဗစ်အတည်ပြုလူနာစုစုပေါင်း 38,000 ကျော်နဲ့သေဆုံးသူ 14,000 ကျော်ရှိပါတယ်ကယောဂကုဆက်နှုံထိမ့်ချုပ်နိုင်မှုအတွက်အသွားအလာကန့်သက်ထားတဲ့မြို့နယ်ပေါင်းကတော့114မြို့နယ်ရှိနေပြီဖြစ်ပါရဲ့ရှင်
။မမြသည်အောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ COVID-19 ဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့တိုင်းရင်းဒေသကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။ကယားပြည်နယ်ဘော်လခဲမြို့နယ်မှာကရင်နီကာကွယ်ရေးတပ် KMDF နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတွင်တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်လို့ဖမ်းဆီးခံထားရတဲ့ဘော်လခဲမြို့နယ်ကလူငယ်တချို့ကတော့ Rikor ရဲစခန်းမှာစစ်ဆေးခံနေရတယ်လို့ကရင်နီလူခွေရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အခြေအနေအပြည့်စုံတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ကယားပြည်နယ်ဘော်လခဲမြို့နယ်မတ်စလောင်တောင်ကျမ်းမှာကရင်နီတပ်မတော် KA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဩဂုတ်လ22ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မင်းညဘောလခဲထဲမှာဖြစ်တယ်ဗျ။ဒီစစ်ကောင်စီဖက်ကစစ်တော်ထူလာတယ်။အဲဒီစစ်တော်ထူလာတဲ့ပုံမှာဒီကရနီတမ်ဒွန်နဲ့ KF ကရနီမြန်သားကကရီတာတို့ပူပေါင်းပြီးတော့မှသူစစ်စစ်လာတဲ့ဒီစစ်ကောင်စီတပ်ကိုခြုံမှုပြီးတော့မှတိုက်ခိုက်တယ်ပေါ့လေ။ဥစားဆောက်ဆောက်ဖက်တော့ဦးကြတယ်။ဦးတော့တရားရပေါ့လေ။
တိုက်ပွဲဖြစ်ပွားရာပေါ်လခဲမြို့နယ်နံပါတ်ကြီးဝါနီးတဝိုက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ဆိုပါတယ်
။မြက်ကိုနိုင်စနေဦးချင်းမှာမစ္စလော့ဘောင်းနေနောက်ခဲရကိုစပါစပ်ကလက်နက်ကြီးနဲ့ပြစ်ခတ်တာလို့ရှိတယ်ပေါ့လေ။လက်နက်ကြီးနဲ့ထူတယ်ဟုတ်။
ပေါ်လခဲမြို့နယ်ဘက်ကတိုက်ပွဲမှာမြန်မာစစ်တပ်ဖက်ကထိခိုက်မှုများတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးသလိုတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဩဂုတ်လ18ရက်နေ့တုန်းကပေါ်လခဲမြို့နယ်နန်းဖဲကျေးရွာအုပ်စုကဒေသခံ10ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။အဖမ်းခံရသူတွေထဲက6ယောက်ဟာလက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိကြောင်းပေါက်ကြားခဲ့တဲ့ပေါ်လခဲခရိုင်စီမံအုပ်ချုပ်ရေးကောင်စီဘက်ကကျေးနှံစင်ကန်စာမှာဖော်ပြထားပါတယ်။အဲ့ဒီအဖမ်းခံထားရတဲ့သူတွေလောလောဆယ်လွိုက်ကိုရဲစခန်းမှာစစ်ဆေးခံနေရတယ်လို့ကရင်နီလူခွေးရေးဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်။
အန္တရာယ်လူတွေကလုံးဝပြန်မလို့တည်တာက6ရောက်ရှိတယ်။မင်းရကတော့ဒီစစ်စစ်နေတော့မလို့ဒီရကတော့မလို့ဆိုတော့မတက်ပြဆဲမို့နော်။ဘယ်ကောသူတို့ခေါ်တာကမြွနဲ့မြွနဲ့ရဲစခန်းမှာတည်ရတာ။ဘယ်ခင်းမြွနဲ့မှာဆားတဲ့ပုံစံကတော့ကျွန်တော်တို့ခေရောက်ပါနော်။ခေရောက်ချက်မှာတက်တက်ကနေထုတ်တဲ့ထက်ပြန်ထဲအိုတည်တယ်။အဲ့လား6ရောက်ကိုလက်လက်ကြီးနဲ့ဖမ်းမိတယ်ဆိုတဲ့စာတူကတော့ဖြစ်လာတယ်။
ဩဂုတ်လ18ရက်နေ့မှာဗော်လခဲပူပေါင်းစစ်စည်ဂိတ်ကနေကားစည်းကိုရှာဖွေစစ်ဆေးရမှာယူနီဖောင်းဝတ်ဆင်ထားတဲ့လူငယ်6ဦးကိုလက်နက်ခဲရမ်းနဲ့တူဖမ်းဆီးရမိတယ်လို့ဗော်လခဲခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ရဲ့ရှင်းတန်းစီကံစာမှာဖော်ပြထားပြီးမဲ့အဲ့ဒီလူငယ်တွေဟာလက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိကတော့အတိမပြုတ်နိုင်သေးဘူးလို့ KNDF ဘက်ကပြောပါတယ်
ကျွန်တော်တို့ဆိုစားနေစေဘောလင်းအင်ဒီကေးရှင်းနဲ့ပတ်သက်တဲ့ဆိုပြတော့ဘလို့ဆက်တော့ကျွန်တော်ဖြည့်ချနိုင်နေမှာမဟုတ်ဘူ
းတိရခန့်ကာကွယ်ရေးဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်ဖေခုံမြို့နယ်နဲ့ကယားပြည်နယ်ပေါ်လခဲမြို့နယ်တွေမှာစစ်တပ်ကနေအရသားတွေကိုဖမ်းဆီးနေတယ်လို့တိရခန့်တွေကပြောပါတယ်ရှမ်းပြည်နယ်ဖေခုံမြို့နယ်လွယ်လုံကျေးရွာသား9ဦးနဲ့ဆက်တော်ကျေးရွာသား9ဦးကိုဩဂုတ်လ18ရက်နေ့ကစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖေခုံတိရခန့်တွေကပြောပါတယ် အောက်ကလဆယ်ရည်နေ့ကနေ19ရက်တွင်အသက်25နှစ်အရွယ်ကလေးငယ်ပါဝင်အယတ္တ29ဦးစစ်တပ်ကနေဖမ်းဆီးချုပ်နှောင်ပြီးဆေးရည်ပြိပကဖြစ်နေတဲ့ရှေ့တန်းနယ်မြေတွေကိုခေါ်ဆောင်သွားခြင်းလမ်းပြဖြစ်ခိုင်းစေခြင်းစတာတွေလှုပ်ဆောင်ခိုင်းတယ်လို့ကရင်နီလူခွေးရေးဖွဲ့ကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ
ကရယာပြည်နယ်ဘော်လခဲဘက်ကအခြေအနေနိုင်ကွင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေကပန်ဆိုင်မြို့အနီးမှာတော့စစ်ကောင်စီတပ်တွေနဲ့
MMDAA ကိုကန့်တက်တဲ့ဒီကနေ့တိုက်ပွဲထပ်မံဖြစ်ပွားပါတယ်။တီဘောမြို့နယ်ထဲမှာလည်းရှမ်းလက်နက်ကင်အဖွဲ့နှစ်ဖွဲ့တိုက်ပွဲကပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုငြိမ်းချမ်းပြောပြပေးပါရှင်။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်း
ပန်ဆိုင်မြို့ပေါ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်ကချင်နှစ်ချင်းခရိယံဖျားကြောင်းဝင်းနယ်ကိုလက်နက်ကြီးကြီးနှလုံးကျရောက်ခဲ့ပါတယ်။ဩဂုတ်လ20ရက်နေ့ကစလို့စစ်ကောင်စီတပ်တွေနဲ့မီတန်တောင်ကျောမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့သလို ပန်ဆိုင်မြို့ရဲစခန်းမှာလည်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့20တရက်နေ့မှာလည်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ကြောင်း
ဒေသခံ1900လောက်ဟာတရုတ်မြန်မာနယ်စပ်ဒေသမှာတင်းရှောင်နေရပါတယ်စစ်ဘေးဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့ဒုက္ခတွေကိုအကူအညီပေးနေသူတယောက်ကအခုလိုပြောပါတယ်ဒီထိုက်ကောင်းအနည်းတစ်ဝက်ကပြည်သူတွေတော့အခုချောင်နေရတော့ဘောအယူအဆမှာနေလို့အရှင်မပြေဘူးပြုတ်နေစချောင်ပေးနေမှာနေကြတာပြီးခဲ့တဲ့ဒင်းကရဲ့တော်တော်မိုးရွာတဲ့ချိန်တော့တို့တော်မအဲ့မှာတော်တော်လေးဒုက္ခကိုရောက်လာကြတယ်လေ ที่ช่องเนี่ยกูตรุตัวที่มาตัวที่แลนด์ที่เนี่ยไปกินข้าวแล้วกองชีสเนาะดีซาวิเนี่ยเยี่ยมอ่ะแค่ชีโดมันเนี่ยเราตรุรู้ตัวแล้วมึงกูจะว่าพ้องไผ่เพื่อที่กูปอดใช้เพื่อการในมึงกูไม่รู้อย่างเลยไอ้เพื่อกูเนี่ยตรุได้ทุกข์ยากนะตรุได้ดีในสัมมาแม้ที่โมกะเตยในตัวนี้เนี่ยกูไม่อยากดีในเพื่อ
မုံကိုဖောင်းဆိုင်ဒေသဘက်မှာစစ်ပြေးဒုက္ခတွေ200ကျော်လောက်ရှိပါတယ်အဲ့ဒီဒုက္ခတွေကိုတရုတ်ပြည်ဘက်ကကူညီနိုင်မှုစူးစမ်းခဲ့ပေမဲ့လည်းကိုဗစ်ရောဂါကြောင့်လမ်းပိတ်တာတွေရှိနေလို့အခက်အခဲတွေရှိနေကြောင်းလည်းပြောပါတယ်မူဆယ်မျိုးနယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲတီဘောမျိုးနယ်ဘက်မှာလည်း RCSS ရှမ်းတောင်တပ်တွေနဲ့SSPP ရှမ်းမြောက်တပ်ဖွဲ့တွေအကြား
ဒီနေ့တိုက်ပွဲတွေပြင်းထန်နေပါတယ်နန်းလန်မြို့အနီးကုန်းကော်ရွာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့နန်းလန်ဒေသခံတဦးကပြောပါတယ်ဒီမနေ့ကတိုက်ပွဲဖြစ်တာဟုတ်တယ်ကုန်းကော်မန်ကုန်းဘက်ရေနောက်ဒီဘက်ခိုင်ခိုင်ခိုင်ဘက်ရေတော့ဟိုဘက်ရောအကျော်နာလောက်မှာလည်းဖြစ်တယ်ဒီနေ့မနေ့မနေ့ခင်းမှာစရေးဟောပြန်ဖြစ်တာမနေ့ကတော့လက်နေကြည့်တာတော့ကြားရတယ်
လက်နက်ကြီးတံတွေကိုမနေ့6နိုင်လောက်ကစတင်ကြားနေရပြီးနေကင်းတနိုင်ကျော်အထိဂျိုးကြားဂျိုးကြားကြားနေရတယ်လို့လည်းပြောပါတယ်ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတရာကျော်ဟာမိုင်းကင်မျိုးနဲ့တုံးလော်ကျေးရွာဘက်ကိုတင်းရှောင်နေရပြီးစားနပ်ရိက္ခာနဲ့မိုးကာရီလိုအပ်နေတယ်လို့ရှမ်းတန်တော်စင်သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်
ရှမ်းတန်တော်စင်သတင်းဌာနကဒီလ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကြောင်မဲမြို့နယ်အတွင်းမှာလည်း
RCSS ရှမ်းတောင်တပ်ဖွဲ့ကတစ်ဖက် SSPP ရှမ်းမြောင်နယ်တအောင်းပလောင် TNLA တပ်တွေဘက်ကတစ်ဖက်အခုရပ်ပိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးအနည်းဆုံးဒေသခံ300ကျော်လောက်ကြောင်မဲမြို့ပေါ်နဲ့အနီးအနားကျေးရွာတွေမှာစစ်ဘေးလွတ်အောင်တင်းရှောင်နေရပါတယ်ခင်ဗျာ။
ကိုငင်းညံပြပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA American အတန်ရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညပိုင်းဝက်မှာတော့အပတ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ52 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြစင်ခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့သတင်းဆောင်ပါတို့ကိုတင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်တဲကိုဝင်မဲ့မြန်မာကုန်ကားတွေကိုကျန်းမာရေးစစ်ဆေးပေးမဲ့ကိုဗစ်စင်တာတွေကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတည်ဆောက်နေပါတယ်။ဒီစင်တာတွေကိုလာမဲ့စက်တင်ဘာလလယ်လောက်မှာတော့အပြီးတက်နိုင်မှုနှစ်ဖက်စလုံးကကြိုးစားနေပါတယ်။နောက်မြန်မာရင်မောင်းတွေကိုလည်းယောဂစစ်ဆေးပေးနိုင်မဲ့အနေအထားကိုရောက်ပြီးဆိုရင်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေပြန်ဆနိုင်မှုအလားအလာရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်ပါကိုသိန်းထိုင်ဦးပြောပြပေးပါရှင်
။မြန်မာပြည်တွင်းရဲ့ကိုဗစ်တတိယလိုင်းကြောင့်တရုတ်ဘက်ကနေဆက်ကုန်သွယ်ရေးဂိတ်တွေကိုဇူလိုင်လဇန်ပိုင်းမှာပိတ်လိုက်တဲ့အတွက်မြန်မာတရုတ်နေဆက်ကုန်သွယ်ရေးယာယီရဆိုင်နေပါတဲ့ကုန်သွယ်ရေးပြန်ဆနိုင်မှုအဓိကကြတဲ့ကိုဗစ်ရောဂါစစ်ဆေးပေးမဲ့စင်တာတွေကိုမူဆယ်မြို့မှာအလင်းမြန်တည်ဆောက်နေပြီးလာမယ့်စက်တင်ဘာလမှာပြည်သက်နိုင်မယ်လို့ခန့်မှန်းနေကြပါတယ်ဒီစင်တာတွေအတွက်လိုအပ်တဲ့စေဝါးနဲ့ရောဂါစစ်ဆေးတဲ့ပစ္စည်းတချို့ကိုတရုတ်ဘက်ကပံ့ပိုးပေးပါတယ်ကျန်တဲ့ပိုင်းကတော့မြန်မာကုန်သွယ်တွေနဲ့မြန်မာနေဆက်ကုန်သွယ်ရေးကတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းမူဆယ်ဆန်ကုန်သွယ်သည်ရဲ့ဒုက္ခဥမင်သိန်းကပြောပါတယ်စင်တာကတော့မူဆယ်မှာရှိတဲ့ဂိုဒေါင်ဟောင်းတွေကိုပြုပြင်တည်ဆောက်နေတာဖြစ်တယ်လို့သူက VOA ကိုပြောပါတယ
်အဲဂိုဒေါင်တွေကိုကိုဗစ်စင်တာဖြစ်ကြောင်းပြီးတော့လိုအပ်တာတွေဆောက်နေတော့ကျွန်တော်စက်တင်ဘာ15ရက်နေ့တော့ပြောပြီးဆောက်ရမယ်သူကလွန်သားပါတယ်ပြီးလို့ရှိရင်ဘယ်လိုဆက်ပြီးလာလဲတော့မသိဘူးအဲအခုတော့ဆောက်ဦးပလာနေမွန်မာနဲ့စက်တင်ဘာလည်းရောက်နေတာပြီအော်ပြောဖို့ရတာကတိကျပါပြီဒီမှာပူပြီးလာတာကွာဒီလိုကြည့်ရပို့ပြီးတော့ပြပါတယ်ဒီမှာဆောက်တဲ့အဆောက်အဦမျိုးကဒီစီးကိုရပါ냐ဘာမှပြတ်ရောအသေးဘွက်တွေကျွန်တော်အလူမှန်းတယ်ကွာကျန်တဲ့လူတွေကနိုင်ငံတော်ဆိုက်ထုတ်ပြီးတော့ပုံစံခံနေလို့တွေ့ရှိတာလို့ရှင်ပါတော့
မူဆယ်ဆန်ကုန်တဲ့အသင်းတတိဝလန်အသင်းပဲပြောင်းနှံအသင်းရေလုံငန်းအသင်းတွေဒီလိုအသင်းအဖွဲ့တွေရဲ့လူငွေတွေနဲ့ဒီစင်တာတွေကိုစောင့်နေကြောင်းသူကပြောပါတယ်နိုင်ငံနယ်စပ်ကတာဝန်ရှိသူတွေဒီရပိုင်းနဲ့လုပ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းကိုဗစ်စင်တာနဲ့နေဆက်ဂိတ်တွေပြန်ဖွင့်နိုင်မှုကိစ္စတွေဆွေးနွေးကြောင်းလည်းကုန်တယ်တွေကပြောပါတယ်ဒီစင်တာပြီးသွားရင်တော့ကျင်းစန်းကြော့ဂိတ်တခုတည်းကိုပဲကတူးစမ်းသက်ဖွင့်လှစ်ပေးမယ်လို့တည်ထားကြောင်းဦးမင်းသိန်းကဆက်ပြောပြပါတယ်
အဲတပြားကားနဲ့ဒီလိုရင်ကျွန်တော်တို့ဟောရှိတယ်ကြာကျွန်တော်တို့ဟာတော့ကဖြစ်တယ်ကြာဟာတော့ကဖြစ်တယ်မှာကားကြီးစစ်နေဂျမန်းလို့စစ်မယ်တိုးတဲ့ဂျမန်းလို့အဲစင်တာမှာစစ်ကြည့်ပါဘူးဒါဆိုတိုးတဲ့ဒီလိုတော့မောင်းနေစစ်ပြီးတော့ကျွန်တော်တို့အဲစစ်ပြီးတော့ဝင်ပြီးတော့တော့အဲလိုရှိတလားပါကျွန်တော်အသာတို့ဒီမောင်းနေတာတော့မရှိတော့ဘူးကျွန်တော်ရောက်တော့ဘူးရှိတယ်ကိုကောကိုကိုယ်တိုင်မောင်းနေစစ်နေတယ်တော့
ကိုဗစ်စင်တာပြီးသွားရင်ရေလိုပဲတရုတ်ရွှေလီနဲ့ခြေကောင်လေးကို105မိုင်မန်ဝင်းဂိတ်ကနေဝင်ပေးဖို့မြမကုံတွေကတရုတ်ဘက်ကိုတောင်းဆိုနေပါတယ်တရုတ်ဘက်ကဒါအုပ်ခွင့်မပြုဘဲ105မိုင်နဲ့ဝေးတဲ့ကျင်စန်းကျော့ဝန်ဒိန်လမ်းမှာကိုဗစ်စစ်ဆေးတာကိုအဆင့်40နဲ့လုပ်ပြီးမှဝင်ခွင့်ပေးမယ်လို့ဒီရပိုင်းညှိနှိုင်းမှုတွေမှာတုံ့ပြန်ထားပါတယ်။အခုဒီတော့နှစ်ဖက်အဆင်ပြေမဲ့အဖြေကိုညှိနှိုင်းလို့မရသေးတဲ့အကြောင်းဝန်ဒိန်ကုံကားသင်းကကိုအောင်ရဲကျော်ကပြောပါတယ်။နေဆက်ကုံတွေပြန်အသက်ဝင်မှုတရုတ်ဘက်ကပုံမလိုလားနေပေမဲ့လည်းနိုင်ငံညှိနှိုင်းမှုတွေမှာတော့သူ့ဘက်ကရှော့ပေါ့စဉ်းစားပေးတာမရှိကြောင်း VOA ကိုပြောပါတယ်။
ဒီကတော့တော့ကျွန်တော်ဒီမှာလောကတော့ဒီကိုဗစ်စင်တာပြီးလို့ရှိရင်မေရတရားနာမယ်လေနော်အဲ့တော့ဘယ်အောက်ကိုပြေးပုံတင်နေတော့ကသူတို့တက်မဲ့တဲ့စီကံကကျွန်တော်တို့ကိုယ်လိုက်လို့နော်ကားကိုစိတ်ချသူတို့ကျွန်တော်စိတ်ချတယ်အသိတရားပြေးဝင်ပါလားဒလာကိုအသိနေရာပြေးဝင်ပါလားအဲ့ဒီအသိတရားနေရာကိုကျွန်တော်ဘယ်လိုလုပ်ရမလဲသူတို့တက်မဲ့ရဲ့ငားရဲ့စက်ကြေးပြန်ပြီးလို့ကားပြန်လဲပြုလို့ပြေးတယ်ဘယ်လိုပြေးပါလားဘောင်းရင်းတော့ပြေးဝင်မဲ့ကားကိုလည်းကျွန်တော်တင်ပါဘယ်လိုလုပ်ရမလဲဒါကိုကျွန်တော်တို့ကအမြင်နိုင်တာရှိတယ်ဒါပေမဲ့ဒီကောလက်မခံဘူးသူတို့လူနေရာကြီးသူတို့တည်နေကြပြီဖြစ်နေတာ
105မိုင်ကကိုဗစ်စစ်ဆေးစင်တာအချိန်မီပြီးဖို့တရုတ်ဘက်ကတွန်းအားပေးနေပေမဲ့မြန်မာဘက်ကငွေကြေးအင်အားနဲ့လားအစိုးရဘက်ကပံ့ပိုးမှုအားနဲ့လားကြောင်းခံမှန်းထားတဲ့အချိန်တည်းပို့ချနိုင်တဲ့အကြောင်းနေဆက်လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနေဆက်ကကုန်သွယ်ရေးဒီပြန်ပြီးဖွင့်နိုင်မှုကျန်းမာရေးထိန်းချုပ်မှုလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီတရုတ်မြန်မာနယ်စပ်ကုန်သွယ်မှုအကြောင်းကိုတင်ဆက်ထားတဲ့သတင်းနောက်မဆူအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။
ကိုဗစ် -19 ကပ်ရောဂါကြောင့်နေဆက်ကုန်သွယ်မှုအများစုရပ်ထားရတာတစ်နှစ်ကျော်ကြာနေပါပြီ။တစ်နှစ်ကိုအနည်းဆုံးဒေါ်လာတန်း4000ကျော်ကုန်သွယ်နေတဲ့တရုတ်မြန်မာနေဆက်ကုန်သွယ်ရေးပြန်ဖွင့်ဖို့မရေရာသေးလို့ဆုံးရှုံးမှုကလည်းကြီးမားနေပါပြီ။ရှေ့လာလာတွေကဘယ်လိုများရှိပါသလဲ။ဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါတယ်။
ကယောဂရှိနေပြီမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာအကန့်အသတ်တွေရတာပဲလက်အတော်ကြာကုန်သွယ်နေကြတာပါဒါပေမဲ့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကစလို့နယ်စပ်ကိတ်အားလုံးကိုပိတ်လိုက်ကြောင်းတရုတ်ဘက်ကကြေညာပြီးတဲ့နောက်မှာပြည်တွင်းမှာအခြေအနေတွေကအများကြီးပြောင်းလဲသွားပါတယ်တရုတ်နယ်စပ်ကုန်သွယ်ရေးကိုမိခိုနေတဲ့လုပ်ငန်းရှင်နဲ့အောက်ခြေလုပ်သားတွေအားလုံးထိခိုက်ရပြီးဒေါ်လာတန်ပေါင်းရာနဲ့ချီဆုံးရှုံးနေတယ်လို့ကုန်သွယ်တွေကခန့်မှန်းထားပါတယ်ကယောဂကာကွယ်ဖို့ကအဓိကအရေးကြီးဆုံးဖြစ်တယ်လို့တရုတ်ယူနန်အာဏာပိုင်ဒီဘက်ကထုတ်ဖော်ပြောဆိုပြီးနောက်မြန်မာနဲ့နေဆက်ကိတ်တွေအားလုံးကိုဒီကနေ့အထိပြည်ပင်ကြောင်းမူဆဲဆန်ကုံဆဲတိုင်တို့ကထားဦးနေသိန်းကပြောပါတယ်ဒီတဲ့ရမှုကကုံသွဲရည်မဟုတ်ပဲတခြားလူမှုရေးကျမ်းမာရေးအပေါ်မှာပါတဲ့ရမှုရှိကြောင်းသူကပြောပါတယ်
ကိုယ်ထံမှာတရားနေတော့ဒီနေ့ဒီနေ့ကချက်စားကြောက်ဂိတ်တစ်ခုလည်းဖွင့်လာတော့မှဒီနေ့အပြီး30 40 50တော့သွားလို့ရတယ်ဒီနေ့ဝင်ရတာဟုတ်အခုတော့ပြုတ်တယ်ဆိုသူလုံးဝလုံးဝလုံးဝကျတော့တက်ပြုံနေရုပ်ပြီးတော့အခြားဒီနေ့ဆက်ပြန်မှာလည်းလုံးဝကျတော့ဒါကလည်းဒီလိုအပူနေရတယ်လုံးဝကျသွားတယ်အခြားချက်တုံကြီးဒေးပြီးတော့ခွကြပါတယ်တချို့ဆိုတရားကားပင်ပါဘူးတရားတကားတရားဆုံးတော့ပါတယ်ပုံမှန်ပြီးတော့နော်အဲ့တော့ခုတာဒီဘိုးတော်ဒီဆွေမျိုးဘိုးတော်ကြီးကြီးမှရှိတယ်သူရမ်းလို့တမားလို့ရတာလုံးလက်ပဲဖြစ်သွားတယ်အခုကြီးတော်လေးစိတ်ဆိုင်ပါတယ်ကျမ်းမာရေးတကောင်းတာတွေကြုံတွေ့ရပြီးတော့ပြောရမယ်ဆိုတော့ခမလို့မရဘူးဒီဆိုးဆိုးနေတာဖြစ်ပြောင်းသွားတယ်နော်
တရုတ်ဘက်ကတင်သွင်းတဲ့စက်ပစ္စည်းလျှာစက်ပစ္စည်းဆိုင်ကယ်စားတောက်ကုန်ဒါတွေအဝင်မရှိတော့လို့ဈေးတက်ကုန်ပါတယ်အထူးသဖြင့်တရုတ်တပ်မြေဩဇာအဝင်မရှိတော့လို့ပြည်တွင်းမှာဈေးထွက်ဝက်တက်လာပြီးလေယာဉ်လုံငန်းမှာပါထိခိုက်မှုရှိနေတာပါတရုတ်ဈေးကွက်ကိုအဓိကအားကိုးနေတဲ့ဖျဲသီးနဲ့သခွားသီးဆိုင်တဲ့တောင်သူတွေဆိုရင်လာမယ့်နှစ်မှာပြည်တွင်းဈေးကွက်ကိုပဲဥတီရောင်းချဖို့ပြင်ဆင်နေပါတယ်တချို့ကလည်းပုံမှန်နဲ့လျှော့ပြီးစိုက်ကြသူတွေလည်းရှိပါတယ်ဒါပေမဲ့တတိပုတ်ကုန်အခြေအနေကိုခံမလို့မရသေးကြောင်းမူဆဲတတိဝလံကုန်စည်တိုင်းဒုက္ကဋ္ဌဆိုင်ခမောင်က VOA ကိုပြောပါတယ်သူအနေနဲ့လဲစိုက်ပျိုးရေးကိုလုံးဝရထားကြောင်းပြောပါတယ
်သူတို့ပြေကပြန်ပွင့်တော့၁၀လပိုင်း၁၁လပိုင်းလောက်ပြန်ပွင့်တယ်ဆိုရင်တော့ဒါကပုံမှန်ပြန်စိုက်ကြမှာခုချိန်ကျတော့ဘယ်သူမှမစွန့်စားရဲတောင်သူတွေအနေနဲ့တော့ဘာမှပြင်ဆင်ထားတာမရှိပါဘူး၁၀လပိုင်းရဲ့သူရတော့ဘာမှမတိကျသေးဘူးဒီချိန်ကြီးကတော့ဘယ်သူမှခံမလို့မရဘူးလေ
2019-2020ဘာနာနှစ်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေကမူဆယ်ဂိတ်တစ်ခုတည်းကနေနှစ်ဖက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်အခုနှစ်မှာတော့မေလအထိကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်3300ကျော်ရှိတယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စီးနှင်းမှာဖော်ပြထားပါတယ်စီးပွားရေးနဲ့ကုသရေးဝယ်ရေးဌာနပြည်ထောင်စုဝန်ကြီးဒေါက်တာပွင့်စန်းကတော့စီးဥချုပ်ရေးကောင်စီအနေနဲ့ကုန်သွယ်ရေးတည်ငြိမ်အောင်ကြိုးစားနေတယ်လို့ဇွန်လတုန်းကအမတီဗီရုပ်သံကနေပြောခဲ့ပါတယ်ကုန်သွယ်ရေးကဏ္ဍကိုလည်းရန်တုံးပြည်လက်ပတ်အောင်ဆောင်ရွက်နေပြီလို့သူကပြောခဲ့တာပါ
ဒီဘက်မှာဖြစ်ပွားခဲ့တဲ့ COVID-19ကာယောဂါကြီးကြောင့်ကျွန်တော်တို့အနေနဲ့စီးပွားရေးတွေရိုင်းနေတဲ့အထက်မှာကုန်သွယ်ရေးကဏ္ဍလည်းအပါဝင်ဖြစ်ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုံလန်းစဉ်၅ရက်ထဲမှာလည်းကိုဗစ် -19 ရောဂါကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်သမျှနည်းလမ်းများနဲ့အမြန်ဆုံးပြန်လည်တက်မှတ်ဆောင်ရွက်သွားဖို့ဆိုပြီးတော့ဥတီချက်9ရက်ထဲမှာချမှတ်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ဒီနေ့ကတော့အဲ့ဒီနောက်နေ့ကြံ့ကြာသွားတဲ့ကုန်သွယ်မှုကဏ္ဍတွေနောက်တစ်ခါကျတော့ယနေ့နိုင်ငံတော်မှာဖြစ်ပေါ်ပြောင်းလဲတွေ့တဲ့နေတဲ့နိုင်ငံအခြေအနေများနဲ့ဖြစ်ပေါ်လာတဲ့အခက်အခဲတွေကိုကျွန်တော်တို့ဝန်ထမ်းများနဲ့အတူအားလုံးကြော်လွားပြီးတော့ဝန်ကြီးဌာနရဲ့လုပ်ငန်းတွေကိုတရားရုံးတို့ပြန်လည်ဆောင်ရွက်နေပြီဖြစ်ပါတယ်
နေဆက်ကိတ်တွေကိုအကန့်အသတ်နဲ့ပဲညီနိုင်ပြီးပြန်ဖွင့်ကြဖို့တရုတ်မြန်မာတာဝန်ရှိသူတွေနဲ့ကုန်တွေတွေဒီရက်ပိုင်းမှာညီနိုင်နေကြပေမဲ့ထူးခြားမှုတော့မရှိသေးပါဘူးဖွင့်မယ်မဖွင့်ဘူးဆိုတာလဲတရုတ်ယူနန်နဲ့တာဝန်ရှိသူတွေပေါ်အဓိကမှုတည်နေတာပါ
ဒီလိုညီနိုင်တာကသူကတော့လုံးဝမပြောနိုင်ဘူးသ
ဒီလိုမကလာသေးမှာဖွင့်ပေးမယ်လို့ဒီမလာသေးမှာဖွင့်ပေးမယ်လို့တော့လာသေးမှာဖွင့်ပေးမယ်လို့ပြောတာကိုပြောနိုင်မှာရှိတယ်ခင်ဗျာဒီလိုကပူတာမပြောနိုင်တဲ့အတွက်ခံမရတော့ဘူးခက်နေကြပါလက်ရှိမှာတော့ကိုဗစ်တက်တရားလိုင်းကိုအားလုံးရင်ဆိုင်နေရတာကြောင့်နေဆက်ကုန်သွယ်ရေးတွေအားလုံးကိုအိန္ဒိယနိုင်ငံနေနဲ့ညီနိုင်ပြီးယာယီပိတ်ထားကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကတာဝန်ရှိသူတ
ကျွန်တော်အနေနဲ့စီဝါရေးခန္ဓာကိုတင်ဆက်ပေးကြမှာတယ်။ တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကနေအငင်းပွားနေပေမဲ့လို့လဲကမ္ဘာကုန်သွယ်ရေးမှာအဓိကကြတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေးဥရောပသမဂ္ဂဘက်ကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပါတယ်။မကြာခင်မှာတော့ဒီကိစ္စကိုအရှိန်မြှင့်ပြီးတော့စီယုံဆောင်ရွက်လာနိုင်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးက
site ကတင်ပြထားပါတယ်
အရှေ့တောင်အာရှလေးနိုင်ငံရဲ့အထူးစည်းပွားရေးဆောင်ဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစီအပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့ 90 ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်10နိုင်ငံပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ပုံ2ပုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရာလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှာစီးမျက်စီးကမ်းကိုအခြေခံတဲ့ဆက်လက်ပွန့်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ AB လကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါဗျ။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရဲ့အပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်းဒေသတွေမှာတရုတ်ကသူ့ဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးတန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတန်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ်
။ Their primary interest is to
visa ရှင်းပါတယ်။သူတို့ကတသမတ်ထဲဖြစ်နေစေချင်တာပါ။အကြောင်းလဲဆိုတော့ဒီလိုဖြစ်မှလည်းစီဝါရေးလုပ်လို့ရနိုင်တာပါ။စွန့်စားရမှုကလည်းရောနေတော့ကြည့်ပါလား။
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ယက်တီချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ယက်တီချက်ကိုထင်ဟပ်ပါတယ်။တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်သင်္ဘောတွေပုံမှန်ဆေးလွှတ်နေတာပါ။
ဥပမာအားဖြင့်ဆိုရင် EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမြေဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်ဖော်ပြပါတယ်။ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေသွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ကြီးကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပါမောက်ခအလက်ဇန္ဒားဘူဗင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းသွာလာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းသွာလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေသတ်မှတ်ပေးတာဖြစ်သလိုတခြားစီးမြင်သတ်မှတ်ချက်တွေလည်းရှိပါတယ
်
အမေရိကန်ရဲ့တရုတ်နဲ့မဟာဗျူဟာမြောက်ရှင်ပြိုင်မှုပုံစံရည်တည်ဖို့ထက်သူတို့ရဲ့အဓိကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာညီကြောင်းသွားလာရေးကိုထိန်းသိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အသုံးပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးဆောင်တွေအနည်းကနေတရုတ်ရေရင်တွေဖြတ်သန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေကကန့်ကွက်ချပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဖက်တရုတ်ကိုအမျက်ဒေါသထွက်စီမဲ့အသုံးနှုံမျိုးကိုတော့သိပ်ပြီးတော့မသုံးကြပါဘူး။ဒီချင်းကန်နီကိုဥရောပသမဂ္ဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေ့လာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပ
ါသူကအာဆီယံနဲ့တခါရဆောင်ရွက်လာနေပါတယ်ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံရဲ့ဆောင်ရွက်မှုကအသေးစားဆုံးနဲ့စိတ်ချအောင်နည်းလမ်းဖြစ်နိုင်တယ်ဆိုတော့ကိုသူတို့ကနားလည်ထားလို့ဖြစ်ပါတယ
်အာဆီယံဘက်ကတိမ်မွေးတဲ့အသုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသည့်ရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်နေဒါပေမဲ့လည်းသီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင်
မတ်တန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဘဝကိုစင်စင်ရဲရဲနဲ့ဖြတ်သန်းနေကြရတဲ့အဖိုးအဖွားတွေကိုတွေ့ရင်ကိုတက်နိုင်သလောက်ကူညီပေးပါလို့ကိုတိုင်ကူညီပေးနေတဲ့ရန်ကုန်မြို့ကလူငယ်တဦးကပြောပါတယ်။ကိုသွားလာနေရင်လည်းအကူအညီလိုနေတဲ့တက်ကြီးရွယ်အိုတွေကိုတွေ့ရင်အကူအညီပေးုံကုန်သားမကပဲနဲ့တချို့တွေကိုမိုးလုံလေလုံအိမ်လေးတွေဖြစ်အောင်ပြင်ဆောက်ပေးနေတဲ့လူငယ်တွေရဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖျက်သန်းနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တငယ်ချင်းတွေစုပြီးတော့နော်နိုင်ငံဘယ်လိုကူညီကြမယ်ဟိုအရင်တည်းကလည်းဟိုကူညီပေးခဲ့တယ်ခင်ဗျာအရင်တော့လည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအတိုင်းအတိုင်းနဲ့ကြတာတဲ့ဘုံတော့မကူညီသေးဖြစ်ခဲ့ဘူးခင်ဗျ။ပြီးတော့အရင်ကလည်းတခုကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်။ကျွန်တော်တို့ရေးစပြီးတော့ကူညီသေးတဲ့အချိန်မှာဆိုရှယ်မီဒီယာအခုလောက်မကျေပြန့်သေးဘူးခင်ဗျ။အဲ့တော့ဟိုအရှောက်ပေါက်လည်းနည်းတယ်ပေါ့နော်။ပြီးတော့အခုလို့ဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရင်ကျွန်တော်နိုင်လို့ကူညီသေးကြတာပေါ့။ပြီးတော့အပေါင်းအသင်းတွေဖွဲ့စည်းကြတာလည်းဆိုတာလည်းဟိုပိုတယောက်ခန်းနဲ့လည်းမနိုင်ဘူးခင်ဗျ။ မနိုင်ဆိုတော့ဟိုတခုခုကူညီဖို့ဆိုရင်အဓိကလူအင်အားငွေအင်အားလိုတယ်ခင်ဗျအဲ့အတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတခုခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဟိုငွေအင်အားဆိုရင်လည်းကျွန်တော်တို့ဟိုတကယ်ချင်းနေလူခံနဲ့ခံမခံဆိုရင်ကျွန်တော်တကယ်ချင်းနေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုဖြစ်တယ်ခင်ဗျဟုတ
်လွန်ခဲ့တဲ့6နှစ်ကျော်တည်းကစားလို့သွားလာရင်ကူညီလို့နေတဲ့အဖိုးအဖွားတွေကိုသူကကူညီပေးခဲ့တာပါ
မှန်မှန်ရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ဝေစားတဲ့အဖွားတယောက်ကိုကျွန်တော်စတွေ့တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကူညီပေးဖြစ်တယ်ခင်ဗျသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားဘေးထိုးရပြီးတော့လမ်းလေမှန်မှန်ရကဘာအေးထရားလမ်းမှာကျွန်တော်ကားယူတာအဲ့ကားလေးရှင်းနေမှာတော့ကျွန်တော်လမ်းလေးကောင်ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ဒီအောင်ဆုံးနှစ်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်ကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နေကျွန်တော်သူပြီးမှရက်တီပြီးနဲ့သူနဲ့ဆက်ပြီးတော့မှရင်းရင်းကြီးရတယ်ပေါ့နော်သူကတော့စိတ်ဝေဒနာတယ်ဖွားပဲအဲ့ဒါကိုကျွန်တော်ပြီးတော့သူမြက်ပတ်နေရဝန်စားတွေကိုကျွန်တော်အသိဝယ်ပေးရမှမရတကုန်းဆန်းနာမှာတော့ဝယ်တယ်အဲ့ပြီးတော့ကျွန်တော်ပြီးပတ်ပတ်ချင်းက YGK ကိုမှသူ့ကိုကျွန်တော်ကြီးဦးတူစားပြစ်တယ်အဲ့ဒါနေဆက်ပြီးတော့ကျွန်တော်အဖိုးအဖွားတွေဟိုကိုနိုင်နိုင်ကြောက်ပေါ့ကိုညီပေးပြစ်တယ်ခင်ဗျ
ချိုးတက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မတွေးလို့ကူညီရုံနေမကပါဘူးသူတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုရွင်းနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါရယ်။တစ်ပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆောက်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူး
။ဖိုးဦးနှစ်ဦးပေါ့နော်။အကူကြီးရကြတော့လေဖြတ်ထားတယ်။အရင်ကတော့ရေထမ်းတယ်။ပြီးတော့ညီလေးရကြတော့စိတ်ဝေဒနာတယ်လို့ပြောရမှာပေါ့နော်။နည်းနည်းစိတ်လွတ်နေတာပေါ့။သူတို့နှစ်ဦးနေတဲ့အိမ်လေးပေါ့နော်။အဲ့အိမ်လေးကလည်းတော်တော်ကြီးရိုရွင်းနေတယ်ပြီးတော့အများသောအိမ်သာလေးအရှိမဒီကျူးအင်ဂျင်50 60လောက်ရဲ့အများသုံးအင်တာရှိမှာနေရဲ့အဲ့တော့အနတ်တက်ကောပြီးတော့အငြိကြီးရောအစားပြောရမလို့အောင်ညစ်ပတ်တယ်အဲ့ကောက်ကိုကျွန်တော်အဲ့အင်ကြီးကိုကျွန်တော်စဉ်းစားမိပထမအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အင်ဘောကမောင်းချတယ်အဖိုးကစိတ်သိပ်ပြီးတော့မမှန်တော့ကျွန်တော်အင်ဘောကမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမိုက်တော့အမိုက်ပလုံကောက်တာဗောနော်ဘူးကဘလုံးကိုကောက်ရင်သူ့ပေါက်ကျွန်တော်ကိုရိုက်တယ်အဲ့တော့ညီရဲ့သူ့ရှိရအောင်သွားတယ်သွားပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာသူကကျွန်တော်မေတ္တာပေးရဲ့မေတ္တာပြသူလည်းကျွန်တော်မေတ္တာပြန်ပေးရဲ့နောက်ရကြတော့ကျွန်တော်အင်းစီတူတဲတော်လေးကိုကျွန်တော်ထိုင်လို့ရအောင်သူလည်းစကားပြောပြတယ်အဲအဲ့အနေနဲ့တရှိအဖိုးကိုအင်းလေးဆောင်ပေးမယ်ညီမလားဆိုတော့အဲဆိုညီမဲဆိုပြီးတော့ကျွန်တော်6ရက်လောက်အချိန်ယူလိုက်ရတယ်ညီတိုင်းပေါ့နော်သူရှိသွားပြီးတော့သူနဲ့စကားပြောရတယ်ပုံလောက်တာပေါ့သူအမိုက်ပါကောက်ရလိုက်သွားတယ်သူလက်ဖေးတောက်မှာလိုက်မိတယ်လိမ္မော်ရီတောက်မှာလိုက်မိတယ်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်လိုက်ပြီးလုပ်ရင်းနဲ့ဒီနေ့တော့ရင်းနှီးမှုကတော့အမှတော်တော်နှစ်ဦးတည်းလေကျွန်တော်အိမ်လေးဆောင်ပေးတယ်။အဲ့အိမ်လေးဆောင်နေရင်လည်းကျွန်တော်အဲ့အိမ်သားလေးကိုတွေ့တယ်။အများသောအိမ်သားလေးကိုတွေ့တယ်။တွေ့တော့အများသောအိမ်သားကလည်းတော်တော်ကြီးကိုကျမ်းမာရင်းနဲ့မမြင်ရတဲ့အချက်တွေကိုကျွန်တော်မြင်တွေ့လာရတယ်။အဲ့တော့ဟိုအိမ်လေးကျွန်တော်ဆောက်ပြီးဒီအိမ်သားလေးလည်းကျွန်တော်ပြင်ပေးမယ်ဆိုရရည်ရွယ်ချက်လေးတခုကျွန်တော်ကပေါ်လာပြန်ရော။အဲ့ဒါကျွန်တော်အဲ့အိမ်သားလေးလည်းကျွန်တော်ပြင်ပေးပြခဲ့တယ်ပေါ့ခင်ဗျာ
။ကိုပူတူးလိုပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ်။
ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းရှင်းနေပါခင်ဗျာဟုတ်ပြီနည်းပညာအကြောင်းရှင်းနေပြီခင်ဗျာသူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုမျိုးဒီလိုကူညီပေးနိုင်တယ်ပေါ့နော်သူတို့ရဲ့ပညာသူတို့တတ်ထားတဲ့ပညာတွေပေါ့နော်ဟို design ပိုင်းဆိုလည်း design ပိုင်းပေါ့နော်ဟိုအကြီးအကျယ်ခန်းနာကြီးမဟုတ်ပြီလေသူတို့တတ်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူရေဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကျဉ်းပေးတယ်ပေါ့နော်သူတို့ကိုယ်တိုင်လည်းလာတယ်သူတို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးထားပြီးလာတယ်အဲ့လိုလေးစောက်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်လည်းကျွန်တော်ရှိဟိုဆက်တယ်လာတယ်ခဏအဲ့လိုပဲကျွန်တော်တို့လည်းဟိုအင်းညာကြောင်းစင်းနဲ့ဟိုအကိုကြီးလင်းညာနှစ်ယောက်ကအဲ့ဆက်တယ်လာတယ်သူရှိမှာဟိုလိုအပ်တဲ့တစ်တွေပြီးရရင်တွတ်တွေရှိရဲ့ဒီလေးနေလူရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရန်ဝမ်းသာသွားအဲ့ချိန်မှာကျွန်တော်လူရင်သူကကျွန်တော်အများနဲ့ကူညီပေးတယ်ခဏအဲ့အကူလိုလေကျွန်တော်ဒီကနေ့ကျေးဇူးတင်ကြောင်းပြောချင်တယ်ခဏအဲ့အကူနဲ့အမရဲ့အကူညီအများကြီးပါပါတယ်ခဏဟုတ်အခုထပ်ပြီးတော့ကူညီပေးတာပါခဏဟုတ
်ကိုပူတူကတော့ခုနဆက်စောပြောခဲ့တယ်လို့ပဲသွားရင်လာရင်နဲ့ကိုမျက်စိရှိမှအကူညီလိုတဲ့လူဆိုရင်တွေ့ရင်ကူညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကူညီဖို့အတွက်ရောဘယ်လိုမျိုးတိုက်တွန်းချင်လဲရှင
်ဟိုကျွန်တော်တို့လက်ဖက်ရည်တောင်းရင်900တထောင်ကောင်းရနထားဒါကြမုံစားပါညာ5000ပုံရတယ်ခင်ဗျအရှင်ပြည်ရဲ့လူတော်5000ကဟိုမတိတာပြင်မဲ့တကယ်အရှင်မပြည်ရဲ့အဖိုးအဖွားရေတခြားအရှင်မပြည်ရဲ့လူတွေပေါ့နော်အခုကအဓိကအဖိုးအဖွားကိစ္စပြောနေရတော့အဖိုးအဖွားတွေတော့က5000ရဖို့ဆိုတာတကယ်ကိုမလွယ်ပါဘူးညီပူထဲမှာတမီကုန်ပတ်ပြီးရရှိအောင်အမျိုးရှိရယ်တမီကုန်ညီပူထဲထိုင်ပြီးတော့တမီလုံးမှာပ ပလုံးကားရမရတဲ့တရတီးရတဲ့အဖွားလိုမျိုးပေါ့နော်။တနည်းလုံးလေးမှာပလုံးတော်မရောရတဲ့အဖွားမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိရခဏအဲ့တော့ဘာဖြစ်ဖြစ်တိုင်းလာရင်ကြုံကြိုင်နေလို့နော်။ဟောဒီအဖွားကတော့ဟိုကိုယ့်အတွက်အတုံးလို့ဒီဖြစ်စီမတုံးမလို့ဒီဖြစ်စီပေါ့နော်။ဟိုတွေ့ရင်တော့ဟို900တထောင်ဖြစ်ဖြစ်ပေါ့နော်။ဝယ်ယူအပြည့်လိုက်ပါဟိုပစ္စည်းပါယူခဲ့ပေးပါလို့ပဲပြောရမယ်ခင်ဗျာ။ဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားတဲ့ခါကျရင်တို့အတွက်ဖီလင်းကအဖိုးဖိုင်ဖီလင်းကတော်တော်လေးရရှိရအောင်လေ။အော်ငါပစ္စည်းလေးရောင်းကုန်သွားပြီပြောရေပေါ့နော်အဲအဲ့လိုပဲအပိုးဖားရေအတွက်လည်းအဲ့လိုပစ္စည်းလေးရောင်းကုန်သွားပြီပြောတာပေါ့နော်အဲ့အောင်မှကိုယ်စေတနာရှိရင်ရှိတယ်လို့ပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးတော့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်900 1000နိုင်1000ပေါ့နော်900တဲ့ပစ္စည်းလေးကိုကိုက1000နိုင်ဆိုရင်1000လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုယ့်အတွက်လည်းကုတူရတယ်သူတို့အတွက်အပိုးဖားရေအတွက်လည်းအရှင်ပြေသွားတာပေါ့နော်အဲ့လို900 1000ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအပိုးဖားရေကြည့်စီရောင်းကုန်သွားတဲ့ခါကျသူတို့အင်းဆုံးဆုံးပြန်လာလို့ရပါမယ်သူတို့အတွက်လိုအပ်တဲ့ဟာလေးကိုသုံးလို့ရပါမယ်လိုအပ်တဲ့ရှိလေးဝယ်လို့ရပါမှာပေါ့နော်အားလုံးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချိုချိုတက်တဲ့ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတတ်နိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မဆုမြတ်မောင်အစီအစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဇာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။တနင်္လာညရဲ့ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOE ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေအတန်လွင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့ VOE ရဲ့မနက်ခင်းနဲ့ညချမ်းအတန်လွင့်အစီအစဉ်တွေကို VOE ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေမှာစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ပိုးတက်ခွဲအတည်ပြုလူနာ2186ဦးနဲ့သေဆုံးသူကတော့125ဦးရှိပါတယ်။တက်ခွဲစစ်ဆေးမှုပေါင်း9100ကျော်မှာပိုကူသူက2100ကျော်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကဩဂုတ်လ23ရက်နေ့ည8နာရီမှာသတင်းထုတ်ပြန်လာပါပိုးတွေ့ရခိုင်နှုန်းက 23.6 လေးဖြစ်ပြီးတော့သေဆုံးနှုန်းကတော့ 3.86 ဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပိုးစစ်ဆေးမှုပေါင်း34သိန်းကျော်မှာပိုးတွေ့သူက3,900ကျော်ရှိပါတယ်။ဒီကနေ့ထိကိုဗစ်ပိုးကူးခံရလို့သေဆုံးသူက10,000ခွဲဝန်းကျင်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကိုဗစ်တတိယလိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့အတွက်ပိုးကူးသူရောသေဆုံးသူပါစိုင်းချင်းတင်အောင်တိုးနေတာပါ။ဒါပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပိုးကိုကြည်ကြဲပြင်းပြစစ်ဆေးနိုင်ခြင်းမရှိသလိုသေဆုံးသူဆင်းလည်းအတိအကျပြုစုနိုင်ခြင်းမရှိတဲ့အတွက်အမှန်တကယ်အရေးအတွက်ကဒီထက်များနိုင်တယ်လို့ဂျမားရေးပညာရှင်တွေနဲ့ပရာဟိတလုပ်နေသူတွေကခန့်မှန်းကြပါတယ်။အရှေ့တောင်အာရှခီးစင်းနဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။ပြည်တွင်းမှာရောပြပနိုင်ငံတွေမှာပါလှုပ်ခွင့်ရေးတိုးပြီးတော့လေးစားလိုက်တာဖို့အမေရိကန်ပြည်ထောင်စုကအလေးနက်ထားပါတယ်။ဒီကနေ့အစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်အတဲတွေကိုဝန်ကြီးချုပ်နဲ့ဆွေးနွေးပါတယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့ပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသုတမရဟဲရစ်ကပြောဆိုသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝန်ရဲ့အရေးပါတဲ့အခက်အခဲအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့သုတမရကထည့်သွင်းပြောဆိုပါတယ်။ Indo Pacific ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းလဲသုတမရ Harris ကလင်းနဲ့ထားပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံတကာတပ်ဖွဲ့တွေထွက်ခွာပေးရမယ့်ဩဂုတ်လ31ရက်နေ့ဟာနောက်ဆုံးကန့်သတ်ရက်ဖြစ်ပြီးတော့တပ်တန်းထပ်ပြီးတော့တိုးမပေးနိုင်ဘူးလို့တာလီဘန်ပြောခွင့်ရကပြောပါရယ်တပ်ဖွဲ့တွေဩဂုတ်လ31ရက်နေ့နောက်ဆုံးထပ်ပြီးတော့ထွက်ခွာပေးမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောထားပေမယ့်လို့အာဖဂန်ထဲမှာရှိနေတဲ့အမေရိကန်တွေအားလုံးကိုကယ်ထုတ်နိုင်ရင်အတွက်တပ်ဖွဲ့ဝင်တချို့တပ်တန်းတိုးပြီးတော့နှွေဖို့လိုကောင်းလိုမယ်လို့ပြောဆိုနေတာပါဒါပေမဲ့လည်းအဲ့ဒီလိုတပ်တန်းတိုးရဟာအာဖဂန်ကိုသိမ်းပိုက်ထားတဲ့ရဲ့ထတ်တိုးတာနဲ့အတူတူပဲလို့ဗြိတိန်အခြေစိုက် Sky News ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းတာလီဘန်ပြောခွင့်ရသူဆူဟဲရှဟင်းကပြောဆိုသွားတာဖြစ်ပါတယ်ရှင်။
ဩဂုတ်လ23ရက်တနင်္လာနေ့ညရဲ့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ တို့ဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင် VOA ရဲ့သောရရှင်နေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you.